လွတ်တော်အစည်းအဝေးကိုတက်ရောက်ဖို့နေပြည်တော်ကိုရောက်လာတဲ့အတိုက်ခံပါတီNLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတို့ဒီကနေ့မှာပဲတည်တံ့သွေးဆောင်ခဲ့ကြပါရယ်တည်တည်ကြိမ်ပြန်လည်ကျင်းပမဲ့လွတ်တော်အစည်းအဝေးမှာပြဋ္ဌာန်းနိုင်ရင်ပြည်တော်စုရွေးကောက်ပွဲကတိုက်တွန်းထားတဲ့လွတ်တော်ကိုယ်စားလှယ်ပြန်ရုပ်သိမ်းရေးဆိုင်ရာဥပဒေက တည်ငြိမ်ရေးကော်မတီဥက္ကဋ္ဌလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်အောင်ဆန်းစုကြည်ဟာပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့တွေ့ဆုံခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်လည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းထိန်က VOA မြန်မာပိုင်းကိုအတည်ပြုပါတယ်။တဲ့
ပါပြီ။တဲ့ပါပြုလို့ရရှိမှအဖြစ်ပေါ်များတယ်။တနားရုံခြင်းနဲ့ကြည့်ရတာတော့
ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့ဥရွှေမန်းတို့ဘလို့အကြောင်းအရာတွေကိုအဓိကထားဆွေးနွေးခဲ့တယ်ဆိုတာကိုတော့ NLD ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။ဒီတစ်ကြိမ်တွေ့ဆုံမှုကတော့အာဏာရပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌရာထူးကနေပြီးသူရဥရွှေမန်းရက်ဆိုင်ခံလိုက်ရပြီးတဲ့နောက်မှာအတိုက်ခံပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ပထမဦးဆုံးအကြိမ်နေပြည်တော်မှာတွေ့ဆုံကြတာလည်းဖြစ်ပါတယ်။အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတစ်ကြိမ်လွှတ်တော်အစည်းအဝေးမှာတော့လွှတ်တော်ကိုယ်စားလှယ်ဖြစ်ကနေပြန်လဲရုပ်သိမ်းငင်းဆန်ရဥပဒေနဲ့ပတ်သက်ပြီးအဓိကထားဆွေးနွေးဖို့ရှိပါတယ်လို့ဦးဝင်းထိန်ကပြောပါတယ
်ဒီလိုလိုမှန်းထားတာပေါ့ရည်ရည်ဒီကောက်ရဲ့ဥပဒေနဲ့ပတ်သက်လို့ပြောရဆွေးရမယ်အနေထားရှိတယ်ဒါပေမဲ့ဥပဒေတစ်ခုလိုက်တဲ့ဆင်တော့လေတင်းနဲ့ပြီးတာမဟုတ်တဲ့ခါကျတော့ရည်ရည်ပြောမယ်သဘောလည်းရှိတယ်ဒါပေမဲ့အခုကတော်တော်လေးပြီးရမယ်ရေရောကလားဟိုပါပြီးမယ်ဆိုတော့ဘယ်လိုစီစဉ်ရမလဲတော့လည်းမသိဘူးအဲကျွန်တော်တို့ကတော့ရည်ရည်ဒီကောက်ကိုဥပဒေကြောင့်လေနိုင်ငံကဆိုင်ရရှင်တို့ရမှာတဖို့တွေ့နိုင်ငံကဆိုင်ရဒီရမျိုးရုပ်ရည်ဖြစ်ဖို့
လွတ်တော်ကိုယ်စားလှယ်တာဝန်ကနေပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုအမြန်ဆုံးအတည်ပြုပြဋ္ဌာန်းပေးဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်ကိုထပ်မံတိုက်တွန်းထားတာဖြစ်ပါတယ်။ဒါဟာအာဏာရပါတီဥက္ကဋ္ဌရာထူးကနေရက်ဆိုင်ခံလိုက်ရတဲ့သူရဦးရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကရုပ်သိမ်းဖို့ဖိအားပေးတဲ့သဘောဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေကလည်းသုံးသပ်နေကြတာဖြစ်ပါတယ်။ဒီဥပဒေအရေးနဲ့ပတ်သက်ပြီးဆွေးနွေးနိုင်ဖို့ဥပဒေချမ်းပြည်စည်ရေးကော်မတီတာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေတွေ့ဆုံဖို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကဖိတ်ကြားထားတယ်လို့လည်းတီဘောမျိုးနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကပြောပါတယ
်။နောက်ပါကျွန်တော်တို့ပါတီတုံကလွှတ်တော်ကိုယ်စားလှယ်တွေကိုအဲ့ဒီကိစ္စဆွေးနွေးဖို့ဖိတ်ထားတယ်ဗျ။ဥရွှေမန်းကနိုင်ငံရေးပါတီတွေနဲ့တိုင်ပင်မယ်လို့ပြောထားတာရှိတယ်လေ။ Right to Recall ဥပဒေချမ်းနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီကိုစားပြုလွှတ်တော်ကိုယ်စားလှယ်နဲ့ဆွေးနွေးလိုက်
ဥရွှေမန်းနဲ့ပေါ့နော်အင်ကယ
်ဟုတ်တယ်ဟုတ်တယ်ဥရွှေမန်းကဖိတ်ကြတာပဲပြောင်စုသွတ်တော့ဥပေချံပူပေါင်းကော်မတီရလို့ပြောတယ
်အင်ကယ်ဥရွှေမန်းနဲ့ဒေါ်စုနဲ့ဒီနေ့တွေ့တဲ့ပုံမှာရောအင်ကယ်ဘလို့မြင်ပါလဲရှင
်မကြာခဏတော့သူတို့ကဒီလိုပဲတွေ့ပြီးတော့အမြင်ချင်းဖလှယ်နေကြလေဒါဖြစ်နိုင်တာတော့အတွင်ပိုင်းသတင်းတွေပေါ့ဘာတွေဘာတွေဖြစ်နိုင်တယ်ဘလို့ဒီအချင်းချင်းကဘလို့ဖြစ်နိုင်တယ်ဆိုတာတွေအဲ့လိုကြောက်ကြဆိုကြဆင်းနေကြတာပဲဖြစ်မှာပေါ့
အင်ကယ်နောက်ပြီးတော့ဥရွှေမန်းကဒီနေ့ရေပေးတွေပါလေသူသွားလှူတာတွေပါလေရှိတော့ Facebook မှာလည်းစာတွေတင်တာမျိုးပေါ့နော်ဒီမျိုးတွေကဘယ်လိုမျိုးလို့အင်ကယ်ထင်လဲရှင
်အရင်ဖြစ်တယ်တော့တော့ဟိုစစ်အာဏာရှင်စနစ်အောက်မှာတော့ဒီလိုဟွာဖြစ်သွားပြီလို့ရှင်ငြိမ်ကုတ်သွားတာပေါ့ဗျာအခုကတော့ဒီပါတီဥက္ကဋ္ဌအဖြစ်ကဒီထုတ်ပယ်ခံရတဲ့ကိစ္စကဥပဒေမဲ့ဇုတ်အတင်းအဲ့လိုမျိုးလုံးမဲ့ပုံမပေါ်ဘူးဆိုတဲ့သဘောလို့ကျွန်တော်အဲ့လိုယူဆပါတယ်
ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုလွှတ်တော်ရဲ့လက်ရှိနာယကလည်းဖြစ်တဲ့သူရဦးရွှေမန်းဦးဆောင်ပြီးတော့လွှတ်တော်ဆွေးနွေးပွဲတွေမနေ့ပြန်မှာပြန်ပြီးတော့စတင်တော့မယ့်အချိန်ဒီတစ်ကြိမ်လွှတ်တော်တွင်မှာတက်မတော်သားကိုယ်စားလှယ်တွေအာဏာရပါတီပြည်ခိုင်ဖြိုးကိုယ်စားလှယ်တွေအတိုက်ခံပါတီကိုယ်စားလှယ်တွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကဘလို့အကြောင်းအရာတွေအစိုးတင်သွင်းချက်တွေကိုဆွေးနွေးနိုင်မလဲဆိုတာကိုလည်းနိုင်ငံရေးအင်အားစုတွေဘက်ကစိတ်ဝင်စားနေကြတာဖြစ်ပါတယ်ရှင်